စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပြည်သူတွေမဲပေးရွေးချယ်တင်မြှောက်ထားတဲ့ရတအစိုးရတရက်ပြန်လည်ပေါ်ထွန်းလာစေရေးအတွက်အမေရိကန်နဲ့ကနေဒါနိုင်ငံရောက်မြန်မာတွေကဒေသစံတော်ချိန်တနင်္ဂနွေနေ့နေ့လယ်ပိုင်းမှာပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့တရားရုံးရှိမှာမြန်မာနိုင်ငံကတိုင်းရင်းသားတွေနဲ့ဗမာတွေလူရာချီစုယုံပြီးဆရာနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတရက်ကျင်းပခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူချင်းတိုင်းသူဂျင်လျာနန်ကပြောပါတယ်
ဒီ February 3ရက်နေ့2023မှာစစ်တပ်ကမတရားအာဏာသိမ်းတာရဲ့ကျမတို့ရဲ့သမရာကြီးဦးဝင်းမြင့်နဲ့အတိုင်ပင်ခံတော်အဆန်းစုကြည်တို့အပြင်ကျမတို့ရဲ့ခေါင်းဆောင်ပိုက်အချို့တွေကိုဖမ်းသွားတဲ့အပေါ်မှာကျမတို့ပြန်လွတ်ပေးဖို့နဲ့ကျမတို့ရဲ့ပေးထားတဲ့မဲကိုပေါ့နော်တရားမျှတမှုဖြစ်အောင်ပြန်လုပ်ပေးဖို့နဲ့အခုလက်ရှိဖြစ်နေတဲ့ကျမတို့မတရားအသက်ခံရတဲ့ကျမတို့ပြည်သူတွေကိုဖတ်ပြီးမတက်ဖို့နောက်ပြီးတော့ကျမတို့ CRPH ကိုအပြည့်အဝထောက်ခံကြအောင်အဲ့ဒါတွေကိုကျမတို့ဒီနေ့တွားပြီးတော့ဆန္ဒပြတာဖြစ်တယ်။သူတို့ဘက်ကတော့ရှော့ပြီးမဲ့ပုံမပေါ်ဘူးပေါ့နော်။အဲ့လိုဖြစ်တဲ့အတွက်ကျမတို့ဘက်ကလည်းအနိုင်တဲ့အထိကိုကျမတို့ဘက်ကလည်းတံပြန်ပြီးတော့တိုက်ခိုက်သွားမှာပဲ
။အလားတူကနေဒါနိုင်ငံတိုရွန်တိုမြို့မှာရှိတဲ့မြန်မာနိုင်ငံသားတွေကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတကာရဲ့အာရုံစိုက်မှုပိုရလာစေပြီးဖိအားတွေတိုးလာစေဖို့တိုရန်တိုမြို့တော်ခမ်းမရှိအပါဝင်မြို့ထဲလမ်းတစ်လျှောက်ကားတွေနဲ့လှည့်လည်ဆန္ဒထုတ်ဖော်ပြသခဲ့တယ်လို့ ABSDF တပ်ဖွဲ့ဝင်ဟောင်းကိုလင်းအောင်ကပြောပါတယ်
။ကနေဒါနိုင်ငံတိုရန်တိုမြို့မှာကျွန်တော်မြန်မာ community တခုလည်းမဟုတ်ဘူး။တိုင်းသာပေါင်းစုံပါတယ်။ပြီးတော့မှကမ္ဘောဒီးယား၊ဗီယက်နမ်၊နောက်ဟာမာမာလူငယ်တွေလည်းကျွန်တော်တို့နဲ့အတူပူးပေါင်းပြီးတော့ဒီနေ့လှုပ်တယ်။အခုကျွန်တော်တို့ကားတွေနဲ့လှည့်ပြီးတော့မျိုးရဲမှာတခြားလို့မှာပြည်တွေကလည်းကျွန်တော်တို့လုံလုံရေးအပြည့်ယူပြရတယ်ကားအစီပေါင်း100လောက်ရှိမယ်ခဏဆိုတော့ကျွန်တော်တို့ကဒီအကုန်လုံးကျွန်တော်တို့ကျွေးကြော်တာနဲ့ပြည့်တဲ့တာရုံမတဲ့နဲ့ရုံထွက်တို့နောက်ခေါတော်တို့ညီရဲလာအဲ့ဒါတွေပါကျွန်တော်တို့အကုန်လုံးဒီစီယန်တာဝါကပ်ပတ်ကင်တို့ဒီအစုရမှာကျွန်တော်တို့စုတယ်စုပြီးတော့မှအနှစ်နာရီမှာကျွန်တော်တို့တန်းစီပြီးတော့ထွက်လာတယ်အခုလည်းတော့ကျွန်တော်တို့ပလန်လို့တောင်းတော့တာခဏကျွန်တော်တို့ကပြည်တွင်းမှာရှိတဲ့ပြည်သူတွေနဲ့ကျွန်တော်တို့ကတသားလေးရှိတယ်ဒီစေုပ်စုကိုကျွန်တော်တို့ဘယ်တော့မှလည်းအရှုံးမပါမဟုတ်ဘူးရောက်ရနေတာနေပြီးတော့ကျန်တာစနေကြဆုံးကြီးပေါ့ကကျွန်တော်တို့ရဲ့ဥပဒေချက်ကတော့
ကနေဒါနဲ့အမေရိကန်မှာလိုပဲတောင်ကိုရီးယားဂျပန်နဲ့ထိုင်းနိုင်ငံတွေမှာလည်းဆရာနာအသိဆန့်ကျင်ဆန္ဒပြပွဲတွေကိုအဲ့ဒီနိုင်ငံတွေမှာရောက်နေတဲ့မြန်မာတွေကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ